ဒီကနေ့မှာပဲပြည်သူ့ဝန်ကြီးဌာနပြည်သူ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုလက်မှတ်ရေးထိုးကြေညာလိုက်တာဖြစ်ပါတယ်။ထောင်ကိုရာ88ခုနှစ်ကျောင်းသားလှုပ်ရှားမှုကနေပေါ်ပေါက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS ကရင်ညင်းချမ်းရေးကောင်စီ KNU KNLPC ချင်းမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP တို့ကတော့အခုမတရားအသိအကျန်းဖက်သမားတို့အဖြစ်ကနေပယ်ဖြတ်တဲ့ကြီးညာချက်မှာမပါဝင်သေးပါဘူး။ညီပြည်တော်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့တို့ကြားအပြစ်ခံရစေရေးနဲ့နောက်လုပ်ငန်းစဉ်တို့မှာနိုင်ငံရေးပါတီတွေပါဝင်လာတဲ့အခါမှာမတရားသိနေတဲ့ဆက်သွယ်မှုနဲ့လက်ရှိတီးဆဲဥပဒေတွေနဲ့ညှိစွမ်းမဲ့အရေးပေါ်ထောက်ပြပြောဆိုမှုတွေထွက်ပေါ်လာပြီးနောက်ပိုင်းမြန်မ